ဗီဇာပြန်ကိုရိုနာဗိုင်းရပ်စ်မျိုးကွဲအိုမီခရွန်ကိုနိုင်ငံပေါင်း89နိုင်ငံမှာတွေ့ရှိနေရပြီဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကစနေနေ့မှာပြောပါတယ်ကြည်ပါကလည်း Omicron ကူးစက်လာသူတွေတင်မဟုတ်ပဲပြည်ရင်းမှာပဲကူးစက်မှုရှိနေတဲ့နိုင်ငံတွေမှာ Omicron မျိုးကွဲနဲ့ပတ်သက်တဲ့ COVID-19 ရောဂါဖြစ်ပွားမှုဟာဆိုရင်တစ်ရက်ခွဲကနေ3ရက်တာအတွင်းနှစ်ဆဖြစ်လာနေတယ်ဆိုလေ WHO ကစနေနေ့မှာပြောပါတယ် Delta မျိုးကွဲထက် Omicron တိုးပွားမှုကများလာတာကြောင့်ဒါဟာဆိုရင်မကြာခင်မှာ Delta မျိုးကွဲကိုလွှမ်းမိုးသွားပြီးအဓိကမျိုးကွဲဖြစ်လာမယ်အနည်းအထားဆိုလေ WHO ကပြောပါတယ်Omicron ကူးစက်မှုတွေအလျင်အမြန်တိုးပွားလာမှုဟာဆိုရင်ခန္ဓာကိုယ်ရင်းကိုယ်ခံစွမ်းအားကိုရှောင်ရှားနိုင်တာကြောင့်လားဒါမှမဟုတ်လည်းအရင်မျိုးကွဲတွေထက်ပိုပြီးကူးစက်မှုမြန်နေသလားဒါမှမဟုတ်လည်းနှစ်မျိုးစလုံးပေါင်းသွားတာကြောင့်လားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်း WHO ကပြောပါတယ်လက်ရှိ COVID-19 ကာကွယ်ဆေးတွေက Omicron မျိုးကွဲအတွက်ထိရောက်မှုရှိလားဆိုတာအပါအဝင် Omicron မျိုးကွဲနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းမသိရသေးတဲ့အချက်တွေလည်းအများအပြားရှိနေပါတယ်Omicron မျိုးကွဲကြောင့် COVID-19 ရောဂါဖြစ်ရတဲ့လူနာတွေရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးလဲထိုင်မာတဲ့အချက်လက်တွေမရှိသေးဘူးလို့ WHO ကပြောပါတယ်ရှင်